င်သက်သမားအမန်ယောမက်ခရွန်ဟာပြည်သူဝန်ကြီးချုပ်ပြည်ထောင်ဝန်ကြီးတို့နဲ့တွေ့ဆုံပြီးတော့အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပါတယ်ပြည်သူနိုင်ငံပါရစ်မြို့အပါဝင်နိုင်ငံတော်မှသတင်းသုံးပတ်ဆက်တိုက်ဆန္ဒပြနေကြတဲ့အကောင်ကြီးအဝါဝဆန္ဒပြတဲ့သူတွေကိုဘယ်လိုမျိုးအကောင်လုံးကိုင်တယ်ဖြေရှင်းမလဲဆိုတာကိုဆွေးနွေးဖို့အတွက်အခုလိုအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာဖြစ်ပါတယ်ပါရစ်မြို့မှာစနေနေ့ကလှုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေကပရင်းပေါက်တွေကိုရိုက်ခွဲပြီးစတိုးဆိုင်တွေကိုလူရဲခဲကြသလိုအော့ဂ်ဒီ crime အထိမ်းအမှတ်မဦးကြီးကိုလည်းစီးရီနဲ့မုတ်ခဲ့ကြတာကြောင့်အတိကယုံအသွင်လိုဖြစ်လာခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်တွေအတွင်းပါရစ်မြို့မှာအဆိုးအဝါဆုံးလူမှုမငြိမ်သက်မှုလည်းဖြစ်လာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာ၊ဆိုင်တွေလူရခံရတာ၊အဆောက်အုံတွေမိရှုခံရတာ၊လမ်းစောလမ်းလာတွေနဲ့တင်းလောက်တွေကိုချင်းကြောက်ခံရတာအပါအဝင်အော့ဂ်ဒီ crime ကိုစီးရီနဲ့မုတ်သွားတာဟာမှန်ကန်တဲ့လောက်ရတည်မဟုတ်ဘူးလို့သမ္မတမိုက်ခရွန်ကပြောပါတယ်။စနေနေ့ကပါရစ်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်23ယောက်ပါဝင်133ယောက်တရားရခဲ့ပြီးတော့လူ412ယောက်ကိုဖမ်းဆီးလိုက်တယ်လို့ပါရစ်ရဲတပ်ဖွဲ့ကပြောပါတယ်။မနေ့စနေနေ့ကပါရစ်မြို့မှာလူပေါင်း500,000အပါဝင်နိုင်ငံတော်ဆန္ဒပြတဲ့သူ36,000လောက်ရှိတယ်လို့လည်းပြည်သူ့ဝန်ကြီးချုပ်ကပြောပါတယ်။ငြင်းညမ်းသောဆန္ဒပြတဲ့သူတွေကိုအစိုးရနဲ့ဆွေးနွေးဖို့အစိုးရပြောခွင့်ရကတိုက်တွန်းထားပါတယ်။ပြည်နိုင်ငံတော်မှာဒက်စီပါဝင်အခွန်လေးတိုးမြှင့်ကောက်ခံလာတာကိုမချိနဲ့လို့ဆန္ဒပြပွဲတွေဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။